တော်တာရှင်များမင်္ဂလာပါခင်ဗျာဒီတစ်ပတ်မှာတင်ပြချင်တာကတော့မြန်မာနိုင်ငံမှာစိုက်ပျိုးရေးထွက်ကုန်တွေဈေးနှုန်းအပြောင်းအလဲအတက်အကျတအားမြင့်မားတဲ့ကိစ္စကိုဘယ်လိုရင်ဆိုင်ကြမလဲဆိုတဲ့အကြောင်းပါမြန်မာနိုင်ငံမှာရာသီပေါ်စိုက်ပျိုးရေးထွက်ကုန်တွေရဲ့ဈေးနှုန်းအတက်အကျကပေါ်ချိန်နဲ့အဲ့ဒီတိနှံရှားချိန်မှာတော်တော်ကွာဟပါတယ်ဥပမာပြောရရင်လက်ရှိပေါ်ချိန်မှာတပိတ်သာ80ကျပ်80ကျပ်လောက်ပဲရှိနေတဲ့အညာခရမ်းကျင်ဈေးကပြီးခဲ့တဲ့မိုးနှောင်းပိုင်းမှာတပိတ်သာကျပ်2000လောက်အထိရှိခဲ့ပါတယ်တွက်ကြည့်ရင်အစာပေါင်း25ဆဈေးနှုန်းအတက်အကျဖြစ်တာပါဒါကထူးခြားတဲ့အခြေအနေဆိုရင်တော့နှစ်တိုင်းလိုလိုပုံမှန်ဈေးအတက်အကျကွာဟမှုကအနည်းဆုံး5ဆ6ဆလောက်တော့ရှိတတ်ပါတယ်နောက်ဥပမာတစ်ခုကိုပြောရရင်မနှစ်က2015မှာရေကြီးရေမြုပ်ဖြစ်တာကိုအကြောင်းပြုပြီးကျပ်တုန်ဒီတပိတ်သာကို600လောက်ကနေလာပိုင်းအတွင်းမှာပဲ4000 5000လောက်အထိထိုးတက်သွားခဲ့ပါတယ်ဒါပေမဲ့နောက်ကြောင်းကိုပြန်ကြည့်ရင်ရေမကြီးတဲ့နှစ် 2014 တုန်းကလည်းကျပ်တုန်ဒီတပိတ်သာကို100ကျော် 200လောက်အထိထိုးကျခဲ့ပါသေးတယ်ဒါတွေကမြန်မာနိုင်ငံမှာရာသီပေါ်တီးနှံတွေဈေးနှုန်းအတက်အကျတအားများတာရဲ့နမူနာဖြစ်ရတချို့ပဲရှိပါသေးတယ်ပြောရရင်အများကြီးရှိပါတယ်ဒီလိုမျိုးတီးနှံတွေပေါ်ချိန်ဆိုရင်ဈေးထိုးကျပစ္စည်းရှားချိန်ဆိုရင်ဈေးထိုးတက်ဆိုတဲ့အတွက်ဘာဖြစ်တယ်လဲဆိုရင်ဘု து အတွက်မှအကျိုးမရှိဘူးလို့ဆိုရပါလိမ့်မယ်။ဘာဖြစ်လို့လဲဆိုတော့တီးနှံပေါ်ချိန်မှာထိုးကြတဲ့ဈေးကတစ်ခါတစ်ခါစိုက်ပျိုးဈေးအောက်ရောက်သွားတတ်တဲ့အတွက်မကြာခဏဆိုသလိုတောင်သူတွေခွက်ခွက်လန်အရှုံးပေါ်ပါတယ်။တောင်သူတွေအဖို့အလုတ်လုတ်ရတာကကန်ဆမ်းမဲနှက်ရတယ်လို့ဖြစ်နေပါတယ်။အကျိုးမြတ်ကိုခံမှန်းရတာခက်တဲ့အတွက်စိုက်ပျိုးရေးလုပ်ငန်းတွေကဘယ်တော့မှကြီးထွားမလာတော့မယ့်အခြေအနေမျိုးဖြစ်နေပါတယ်။စားသုံးသူဘက်ကကြည့်ရင်လည်းဟင်းချက်ရင်ထည့်ရတဲ့အခြေခံစားကုန်တွေခဏခဏဈေးထိုးတက်တဲ့အတွက်တော်တော်ဒုက္ခရောက်ရပါတယ်။လက်ရှိအချိန်မှာရန်ကုန်မြို့ရဲ့လက်လီဈေးတွေထဲမှာခရမ်းကျင်သီးဈေးကအစိတ်သားကို200-250လောက်ပဲရှိပါတယ်။ဒါပေမဲ့လွန်ခဲ့တဲ့2လ3လလောက်ကဆိုရင်100သားကို200လောက်အထိရှိခဲ့ပါတယ်။ခရမ်းကျင်သီးဈေးတက်တဲ့အချိန်ဆိုရင်ငါးဟင်းတွေဘာတွေချက်ရင်တော့ခရမ်းကျင်သီးပေါ်ပေါ်များများမထည့်နိုင်တော့ပါဘူး။အခုတော့လေဘုံဘော်လောပြန်ဖြစ်နေတာပေါ့လေ။ဒီလိုပါပဲကျပ်တုန်ကဈေးတွေတက်တဲ့အချိန်ဆိုရင်ရန်ကုန်ကစားတောက်ဆိုင်တွေမှာကြက်သွင်ခြင်းမတုံးကြတော့ပါဘူး။ကော်ပီခြင်းနဲ့ပဲနှစ်ပါးသွားကြရပါတော့တယ်။ဒီလိုဖြစ်နေတာတွေကိုဘလို့ဖြေရှင်းမလဲလို့တွေးကြည့်တဲ့အခါဖြစ်ရတဲ့ခုကိုသွားသတိရမိပါတယ်။အဲ့ဒါကတော့2014ခုနှစ်မှာပြည်တွင်းကကုမ္ပဏီကြီးတစ်ခုနဲ့ Pepsi Go ဆိုတဲ့ကမ္ဘာကျော်စားတောက်ကုန်ကုမ္ပဏီတို့ပူးပေါင်းဆောင်ရွက်တဲ့လုပ်ငန်းတစ်ခုပါ။ပြည်တွင်းကုမ္ပဏီကရှမ်းပြည်နယ်အောင်ပန်းမှာတီးနှံတူလောင်မှုအေးအေးခံဆက်ယုံတည်ထောင်နေပြီးတော့ဒေသခံအာလူးစိုက်ပျိုးတဲ့တောင်သူတွေနဲ့စာချုပ်ချုပ်ပြီးအာလူးတွေစိုက်ကြတယ်။ဒီအတွက် Pepsi Go ကနိုင်ငံကဈေးကွက်ဝင်တဲ့အာလူးမျိုးကိုပေးတယ်။ပြီးတော့ထွက်သမျှအာလူးတွေကိုထိုင်းနိုင်ငံကနေတဆင့်အာလူးကြော်ကြော်ပြီးကမ္ဘာဈေးကွက်တဲကိုဖြန့်ဖို့ဝယ်တဲ့ဆိုတဲ့လုပ်ငန်းပါ။ဒီလိုနိုင်ငံကကုမ္ပဏီနဲ့မပူးပေါင်းနိုင်သေးရင်တော့အေးအေးကန့်တူလောင်ယုံတိဆောက်မယ်။ပြီးရင်ရာသီပေါ်တီးနှံစိုက်ပျိုးထွက်ကုန်တွေကိုတူလောင်ထားမယ်။ပေါ်လာတဲ့ချက်ချင်းအလုံးကိုဈေးကွက်တဲမပို့တော့ပဲတဖြည်းဖြည်းချင်းတင်ဖို့မယ်ဆိုရင်ဈေးနှုန်းအတက်ကျအရန်ကွာဟတဲ့အဖြစ်ကနေအတိုင်းအတာတစ်ခုအထိအဆင်ပြေသွားနိုင်ပါတယ်။စိုက်တဲ့သူကစားတဲ့သူကအဆင်ပြေမဲ့အပြင်အေးအေးကန်းတူလောင်ယုံလုပ်ပြီးပစ္စည်းဖြန့်မဲ့သူတွေအတွက်လည်းအကျိုးအမြတ်ဖြစ်မဲ့အနေထားပါ။နိုင်ငံကဈေးကွက်တဲကိုကိုယ်နိုင်ငံရဲ့စိုက်ပျိုးရေးထွက်ကုန်တွေထိုးပေါက်ဖို့ဆိုရင်တော့ပြည်ပလုပ်ငန်းရှင်တွေနဲ့ချိတ်ဆက်မှပဲဖြစ်နိုင်မဲ့အနေထားပါ။အတိတ်တုန်းကဂျပန်လုပ်ငန်းရှင်တွေမြန်မာပြည်မှာလာပြီးတော့တီးနှံတွေစိုက်ပျိုးပြီးဂျပန်ကိုပြန်ပြီးတင်ဖို့လုပ်ခဲ့ကြဘူးပါတယ်။ဒါပေမဲ့ပို့ကုန်လိုင်စင်ရဖို့ကလနဲ့ချီပြီးကြာမြင့်တဲ့အတွက်တီးနှံတွေပျက်စီးကုန်တာကြောင့်ဂျပန်ကြီးတွေပြည်တော်ပြန်သွားခဲ့ကြတာပါ။အခု2015ခုနှစ်နှစ်ကုန်ပိုင်းမှာစီးပွားကူးသန်းကတိုင်းရင်းသားကုမ္ပဏီတွေအပြင်ဖက်ဆက်ကုမ္ပဏီတွေကိုပါကုန်သွယ်ရေးလုပ်ငန်းတွေကိုလုပ်ကင်ခွင့်ပြုလိုက်ပါပြီ။ဒါပေမဲ့ဒီလိုခွင့်ပြုလိုက်ပြီးဆိုတာကိုနိုင်ငံတကာလုပ်ငန်းရှင်တွေသိအောင်အစိုးရကဥဆောင်ပြီးကြော်ညာဖို့တိုက်တွန်းလိုပါတယ်။မြမပီမာလာပြီးစိုက်ပျိုးရေးထွက်ကုန်နေစိုက်ပျိုးပြီးနိုင်ငံတကာဈေးကွက်ကိုတင်ပို့မဲ့လုပ်ငန်းကိုပြည်ပလုပ်ငန်းရှင်တွေအရင်ကတည်းကစိတ်ဝင်စားပြီးဖြစ်တဲ့အတွက်ကိုယ့်ဘက်ကသာမူဝါဒခိုင်ခိုင်မာမာနဲ့ဖိတ်ခေါ်ရင်ပြည်ပလုပ်ငန်းရှင်များမြန်မြန်နဲ့ပြန်ဝင်လာနိုင်မှာကြောင်းတင်ပြလိုက်ရပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ။